ထိုင်းနိုင်ငံမှာတော့နောက်ထပ်ကိုဗစ်-19ပိုးတွေ့သူဇက်တိုက်မြင့်တက်လာတာကြောင့်ကတင်း1300ဆန့်အရေးပေါ်ဆေးရုံကြီးတစ်ခုတည်တံ့တည်ဆောက်ဖို့ပြင်ဆင်နေပါပြီ။ထိုင်းကျန်းမာရေးရရှိသူကနေစဉ်အခုလိုပိုးတွေ့မှုလှိုင်းတဲ့နဲ့နောက်90မြန်ဗီဇပြောင်းပိုးမျိုးတင်နေပါတစ်ဆက်တည်းကြုံလာရတာကြောင့်ပြည်သူတွေယုံကြည်မှုရှိစေဖို့ဒီဆေးရုံကြီးဆောက်ဖို့ပြင်နေရတာပါလို့ပြောပါတယ်။ဘာက မှုနှုန်းမြင့်မားလာတဲ့နောက်တစ်ချိန်လှိုင်းသိအောင်မှာဆေးစစ်ဖို့ကိရိယာတွေနဲ့စစ်နိုင်စွမ်းအားတွေမလုံလောက်တော့လို့ဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ဆောင်မှုဌာနညွှန်ကြားမှုချုပ်စုဆန်းကတိစူပါကွန်က
ဖတ်ထုတ်ထင်จำนวนเคสเนี่ยเราก็เห็นที่มีทุกๆวัน
นี่สิปูตุ่ยหมู่ก็อกุมิ่ตะลาเลยบาระมะนี่ก็ส่วนยังปูตุ่ยตุ๊เด500จ่อตั๋วเกบาระจากะดีกัดโยคะจีสะผิดเฉิงกระเดะก็ส่วนยังจนเราด้วยอซูซงเฉิงนี่ลุเปียวลุยาบาระลุเปียวดาบาดาใบแม้ญญจุซักซังก็เสร็จปีดีไวรัสเจ้าโกลีลาနိုင်เกรามุท้ายจ่ำใหม่วนซามุโรงงานတွေကိုမြစ်တင်ဖို့အခွင့်အလမ်းရစေခဲ့တယ်ဒါကြောင့်အခုရင်ဆိုင်ဖို့အတွက်ယုံကြည်မှုရထားပြီးပါပြီလို့ဆက်ပြောခဲ့ပါတယ်ထိုင်းနိုင်ငံမှာဒီနေ့ပိုးတွေ့သူသစ်989ဦးထိတက်လာခဲ့ပြီးသေဆုံးသူကလည်း2ဦးရှိလာတာကြောင့်အခုအချိန်ထိစုစုပေါင်းပိုးတွေ့သူ31600ကျော်ရှိပြီဖြစ်သလိုသေဆုံးသူပေါင်းကလည်း69ဦးရှိလာနေပြီလို့ COVID-19 သတင်းထုတ်ပြန်မှုဌာနကပြောပါတယ်ခင်ဗျ